မန္တလေး KI မှာကိုဗစ်ရောဂါကူးစက်မှုထိန်းချုပ်နိုင်မှုသတင်းနှစ်ပတ်ကြာဆောင်ရွက်ပြီးခဲ့တဲ့နောက်ကူးစက်မှုရော့ကျသွားတယ်လို့တိုင်းဆိုးအဖွဲ့တာဝန်ရှိသူတူကဆိုပါတယ်။အခုတော့ကန့်သတ်ချက်တွေကိုလည်းပြန်လျှော့လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါ။ရန်ကုန်ပြည်ရင်ကိုဗစ် -19 ကူးစက်သူဦးရေအများဆုံးဖြစ်လာတဲ့မန္တလေးတိုင်းမန္တလေး KI မှာကူးစက်မှုနှုန်းကိုထိန်းချုပ်နိုင်ရေးဒီဇင်ဘာ5ရက်နေ့ကနေ17ရက်နေ့ထိမလိုအပ်ရင်အပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ပြီးအရေးယူဆောင်ရွက်ခဲ့ပါတယ်။ဒီကနေ့မှာတော့အဲ့ဒီမိန့်ကိုပြန်ရုပ်သိမ်းပြီးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကက်ယောဂါကာကွယ်ရေးလမ်းညွှန်ချက်တွေနဲ့အညီနေထိုင်ဖို့ထုတ်ပြန်လိုက်ပါတယ်။ဒီလိုထိန်းချုပ်မှုကာလပြီးဆုံးတဲ့နောက်မှာတော့ယောဂါကူးစက်သူဦးရေရောနေသွားတယ်လို့မန္တလေးတိုင်းဒေသကြီးအစိုးရဖွဲ့လျှက်စစ်စွမ်းရည်နဲ့ဆောက်လုပ်ရေးဝန်ကြီးဦးဇာနေအောင်ကပြောပါတယ်
။ Stay at home လုပ်တယ်နော်။အဲလုပ်တဲ့အခါမှာကျွန်တော်တို့ကသူ့ရေနော်ယောဂါထိန်းချုပ်တဲ့သဘောတရားအရာတွေကသူကဆေးရကြော်တော့မှနော်အဲ့ဒီရဲ့နော် result ကိုတွေ့ရတာဖြစ်ပါတယ်ကျွန်တော်တို့မန္တလေးနေတဲ့အကြီးမှလည်းပဲကျွန်တော်တို့ stay at home လုပ်တဲ့အချိန်မှာနော်ကုသမှုနှုံနော်နှုံကိုဆိုလိုပါတယ်အဲ့ဒါဒီ 16.5 ရာခိုင်နှုံတော့ရှိပါတယ်နော်အဲ့ဒီနေ့ကျွန်တော်တို့လာလိုက်တာနေ့စဉ်မှာသူကတက်လိုက်ကြလိုက် graph ကိုကြည့်မယ်ဆိုလို့ရှိရင် graph ကနေနားထောင်တိုက်လာပြန်ဆင်းလိုက်နေတွေ့ရမှာဖြစ်ပါတယ်အဲ့တော့ဒါမို့ဆူလူကျင်တဲ့အတိပဲကကျွန်တော်တို့ဟာမန္တလေးမန္တလေးသားတွေเนาะညီညွတ်နဲ့เนาะကျွန်တော်တို့ stay at home နေလိုက်ကြတဲ့ရလဟာเนาะကုဆက်ပြန်ပွားတဲ့နှုန်းเนาะဆေးရကြော်တဲ့အခါမှာကြာဆင်းလာတာကိုတွေ့ရပါတယ
်မလို့ရင်အိမ်ပြင်မထွက်ဖို့စီကံချက်တွေထုတ်ပြန်ခဲ့ပြီးမြို့နယ်ကျော်လွန်တွားရောက်သူတွေကိုလည်းတဘာဝဘေးရန်နေဆိုင်ရာစီမံခန့်ခွဲမှုဥတွေရဲ့အနေအဆုံပြည်တံဖြစ်တဲ့ငွေရန်9000ချမှတ်ပြီးအေးအေးယူဆောင်ရွက်ခဲ့ပါတယ်ထိန်းချုပ်မှုနှစ်ပတ်အတွင်းအေးအေးယူခံရသူစုစုပေါင်း13000ကျော်ရှိပါတယ်။ယောဂကုသမှုထိန်းချုပ်နိုင်မှုဆောင်ရွက်ပြီးမဲ့မန္တလေးတိုင်းမှာတော့နေ့စဉ်ပိုးတွေးရှိသူ200ကျော်ရှိနေသေးပါ။ယောဂကုသသူတွေနဲ့တန်တရားလူနာတွေကိုလိုက်ပါခေါ်ဆောင်ပေးနေတဲ့မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ကကိုစွန့်ပြည့်အောင်ကတော့ကုသမှုဆက်ရော့ကျသွားအောင်ကန့်သတ်ချက်တွေဆက်လုပ်ရင်ပိုကောင်းမယ်လို့မြင်ပါတယ်
။ဒီလောက်တဲ့14ရက်မှာတော့ဟိုရော့တဲ့လောက်တွေရော့ပါတယ်ခင်ဗျာ။ကျောင်းတော်ကျောင်းတော်သုံးတာတော့အမဲကျင်းတော့ဟိုအတိကြာကြီးကတော့ဒီမျိုးလည်းဟိုလိုပြတ်ထားတာမျိုးတွေတော့အဲ့လိုကျွန်တော်ပြောလို့မရဘူးဆက်ပြီးတော့လုပ်ရင်တော့ကျွန်တော်တို့တော့ကောင်းတယ်လို့မြင်တော့ပေါ့ဒါပေမဲ့လည်းဟိုပြည်သူတွေဘက်ကလည်းရှိသေးတာကိုအစုမကောင်းနေကြတော့တော့ခက်ခဲတော့ဖြစ်လာပြီဆိုတော့လေအဲ့ဒီကလည်းကျွန်တော်တို့ဆက်ပြန်ကြည့်ရတာပေါ့ကျွန်တော်ဖြစ်နေတာဒီပဲသူဖြစ်စင်လို့လည်းမရဘူးဟုတ်အဲ့လိုတွေတော့ရှိပါသေးတယ်
ယောဂကုသမှုထိန်းချုပ်ဖို့ပိတ်ထားခဲ့တဲ့တီးမာလာဈေးကိုဒီဇင်ဘာလ19ရက်နေ့ကပြန်လည်ဖွင့်လှစ်မှာဖြစ်ပြီးကျန်တဲ့ဈေးတွေကိုတော့အစားအသောက်နဲ့စေဝါဆိုင်နေတာဖွင့်လှစ်ွက်ပြုထားပါတယ်။ဒါအပြင်မန္တလေးတိုင်းတွင်းစိုင်းထိုင်စားတဲ့စနစ်ကိုပြန်လည်ခွင့်ပြုဖို့စစ်ဆေးဓာတ်တွေပြုလုပ်နေပြီးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေနဲ့ကန့်ညီတဲ့စံတွေကိုပြန်လည်ဖွင့်လှစ်ွက်ပြုဖို့ပြင်ဆင်ဆောင်ရွက်နေပါတယ်။မန္တလေးမှာလက်ရှိချိန်ထိအတည်ပြုလူနာ1600ကျော်ဈေးရုံတက်ရောက်နေသူ2400ကျော်ရှိပြီးတည်ဆုံးသူ150နီးပါးရှိပါတယ်ခင်ဗျာကျွန်တော်ထောက်ခံပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်